အပြည်ပြည်ဆိုင်ရာကြေညာကော်မတီ ICRC ဥက္ကဋ္ဌပီတာမာရိုရာဟာဂျုံလ26ရက်နေ့ကရခိုင်ပြည်နယ်ကိုရောက်ရှိလာခဲ့တာဖြစ်ပြီးဘူတီတောင်နဲ့မောင်နှော့ဒေသတွေကိုတွာယာလေ့လာခဲ့ပါတယ်ရခိုင်ပြည်နယ်ခရီးစဉ်ဒီနေ့နောက်ဆုံးနေ့မှာစစ်တွေမြို့မှာရှိတဲ့မြို့ကန်လူကြီးတချို့အပါအဝင်အရက်ဘတ်လူမှုအဖွဲ့အစည်းတချို့နဲ့စစ်တွေဟိုတယ်မှာဒီနေ့မနက်ကတီးတန်းတွေ့ဆုံခဲ့တာပါသူ့အနေနဲ့ရခိုင်ပြည်နယ်တဲကအရှင်တွေကိုသိရှိနိုင်ဖို့အခုလိုတွေ့ဆုံတာလို့ပြောပါတယ် ICRC အနေနဲ့ရခိုင်ပြည်နယ်မှာမွတ်စလင်တွေကသာမဟုတ်ပဲအခုအညီတွေလိုအပ်နေတဲ့တခြားတိုင်းရင်းသားမျိုးနွယ်စုတွေကိုပါထည့်သွင်းစဉ်းစားပေးဖို့ဆွေးနွေးတင်ပြခဲ့တယ်လို့ဒီနေ့မနက်ကတွေ့ဆုံရမှာပါဝင်ခဲ့တဲ့ဝင်လက်ဒေတာဖွံ့ဖြိုးရေးဖောင်ဒေးရှင်းကအုပ်ချုပ်မှုဒါရိုက်တာတဦးဖြစ်တဲ့ဦးခိုင်ကောင်းစံကပြောပါတယ
်မော်ဒော့ဒေတာမှာဒီဘင်္ဂါလီပါဝင်တခြားသောဒီရခိုင်မျိုးနောက်တက္ကမပေါ့လေနောက်ဒီစီအာရကနေရွှေပြောက်လာပြီးတော့နေထိုင်ကြတဲ့တိုင်းရင်းသားတွေရဲ့အကူလည်းအခုညပန်ပိုးပေးဖို့ကျွန်တော်တို့ထောက်ပြတာဖြစ်တယ်
ရခိုင်ပြည်နယ်မှာ ICRC ရဲ့လူသားချင်းစာနာမှုအကူအညီတွေဟာမငြိမ်မျှမှုတွေရှိနေပြီးအထူးသဖြင့်အကူအညီတွေအများစုကိုမွတ်စလင်တွေဘက်ကသာရရှိကြရတဲ့ဆိုတဲ့အကြောင်းထောက်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ် ICRC အဖွဲ့အနေနဲ့2012ခုနှစ်နောက်ပိုင်းရခိုင်ပြည်နယ်အတွင်းကမြေပြင်ဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာမှုအားနည်းတာအပြင်အကူအညီတွေကိုမွတ်စလင်တွေဘက်ကအလွယ်တကူတောင်းလို့ရပေမဲ့ရခိုင်တွေဘက်ကအလွယ်တကူတောင်းခံလို့မရတာတွေဟာအဖွဲ့အစည်းပေါ်အထင်မြင်လွဲလာစေတယ်ဆိုတာကိုလည်းထောက်ပြခဲ့ကြပါတယ် ICRC ဥက္ကဋ္ဌပီတာမာရိုရာအနေနဲ့ကတော့ICRC အဖွဲ့ပေါ်ထပ်ပြတဲ့အချက်တွေကိုသုံးသပ်သွားမယ်ဆိုတဲ့အကြောင်းပြန်လည်ဆွေးနွေးခဲ့တယ်လို့ပြောပါတယ် ICRC ဥက္ကဋ္ဌပီတာမာရိုရာဟာမနေ့ညနေပိုင်းမှာရခိုင်မျိုးသားပါတီ ANP ခေါင်းဆောင်တချို့နဲ့စစ်တွေဟိုတယ်မှာတီးတန်းတွေ့ဆုံခဲ့ပါတယ်ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီတွေကိုမျှတအောင်ပေးဖို့လိုအပ်နေတဲ့အကြောင်းပါတီရဲ့သဘောထားကိုပြောဆိုခဲ့တယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့အထွေထွေအတွင်းရင်းမှူးဦးထွန်းအောင်ကျော်ကပြောပါတယ
်ရခိုင်ပြည်နယ်မှာနေကြတဲ့ရခိုင်သက်သက်မဟုတ်ပဲမြို့ခမီးသက်တောင်းတဲ့နောက်ဆုံးတနည်းဒီဘင်္ဂလီရောဗမာရောရခိုင်ပြည်နယ်မှာနေတဲ့ဒါပြည်နယ်သားတွေအားလုံးဆင်းရဲတဲ့တံကိုအဓိကခံရတဲ့အဲ့ဒါကြောင့်ဒီအဓိကအချက်ဒီပြည်လည်ဖို့ဒီပဋိပက္ခဒီပြည်လည်နိုင်ဖို့အတွက်ဖွံ့ဖြိုးတိုးတက်ဖို့လိုအပ်တယ်အဲ့ဒီဖွံ့ဖြိုးတိုးတက်ဖို့လိုအပ်တာကိုလည်းဖြည့်ရှင်းဆောင်ရွက်နိုင်ဖို့အတွက်တာဝန်ရှိတဲ့အစိုးရနဲ့ဒါဟိုနိုင်ငံတကာကလည်းလူသားချင်းစာနာတဲ့အမြင်နဲ့ကျွန်တော်တို့ပြီးနိုင်ရင်တော့ပို့ပြီးတော့ကောင်းမယ်လို့ကျွန်တော်တို့ကတင်ပြလိုက်ပါရခင်ဗျ
ာ။မောင်နှော့ဒေသမှာပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းတဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုလူပေါင်း9သိန်းလောက်ထွက်ပြေးသွားကြတယ်လို့ခန့်မှန်းထားကြပါတယ်။အဲ့ဒီအထက်မှာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့အိမ်မက်ရမက်တွေပါပါဝင်နေတယ်လို့ရခိုင်တိုင်းရင်းသားတွေကယုံကြည်ထားပြီးရခိုင်ပြည်နယ်မှာအမှန်တကယ်ပြန်လည်နေထိုင်ခွင့်ရှိသူတွေကိုလက်ခံနိုင်ပေမဲ့နေထိုင်ခွင့်မရှိသူတွေနဲ့အကြမ်းဖက်သမားတွေပါလာမှာကိုစိုးရိမ်မှုတွေရှိနေတဲ့အကြောင်းကိုလည်းဒီနေ့မနက်ကအရက်ဖက်အဖွဲ့တချို့နဲ့တွေ့ဆုံရမှာဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ICRC ရဲ့ဥက္ကဋ္ဌအနေနဲ့ရခိုင်ပြည်နယ်ကိုအခုလိုကိုယ်တိုင်လာရောက်တာဟာမြေပြင်မှာဖြစ်ဖြစ်နေတဲ့ပဂရီအနေထားတချို့ကိုသိရှိသွားနိုင်မယ်လို့မျှော်လင့်ကြောင်းဒီနေ့မနက်ကစစ်တွေဟိုတယ်မှာတွေ့ဆုံခဲ့တဲ့အထက်မှာပါဝင်တဲ့စစ်တွေမျိုးကန်ဦးသန်းထွန်းကပြောပါတယ
်အခုလို ICRC ဥက္ကဋ္ဌကြီးကိုကျွန်တော်ပြောပြလိုက်နိုင်တယ်သူကိုသွားကြည့်တယ်ဆိုတော့ဘာပဲပြောပြော fake news ပေါ့ကဘာကြီးမှာပြက်နေတဲ့ fake news တွေပေါ့သတင်းလိမ်တွေနောက်အခြေအနေအမားတွေကိုတော့သူဘာပဲပြောပြောတစိတပိုင်းတချို့တော့တော့သူတီးသွားတန်သူတော်လိုက်မှာလို့ကျွန်တော်စရဲအဲဒါကြောင့်ဘာပဲပြောပြောဒီကိုဆရာဆရာဥရကြီးလာပြီးကြည့်တယ်တွေ့တယ်ဆိုရဲကအမှန်တရားတချို့ကိုတော့ဒီခိုင်းကြီးအတွက်အမှန်တရားအချို့ကိုတော့သူတီးသွားနိုင်လိမ့်မယ်လို့ပဲညွှန်လင်းရတာပေါ့လေ
မောင်တော်ဒေသကအကြံဖတ်မှုတွေကြောင့်ရခိုင်ရေးရွာလူထုအတိုင်းဝန်းတွေဟာလည်းအကြံဖတ်မှုတန်ကိုခံခဲ့ကြရပြီးနှစ်ဖက်လုံးအတွက်အစားအစာကျန်းမာရေးစောင့်ရှောက်မှုပညာရေးနဲ့ဘဝတဲ့အခြားလိုအပ်ချက်တွေရရှိဖို့ခက်ခဲနေတယ်လို့ ICRC ကဂျွန်လ26ရက်နေ့ကထုတ်ပြန်ပြောဆိုထားပါတယ် ICRC ဥက္ကဋ္ဌပီတာမာရူရာဟာရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့မနေ့ကမောင်နှောမြို့နယ်ငခုရကြည့်ရကိုတွားရောက်ခဲ့ပါတယ်သူ့အနေနဲ့ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီတွေကိုတိုးမြှင့်လှုပ်ဆောင်ဖို့ရခိုင်ပြည်နယ်ကအခုလော်လာရတာဖြစ်တဲ့အကြောင်းသတင်းနောက်တွေကိုပြောဆိုထားတာလည်းဖြစ်ပါတယ်သူ့ရဲ့မြန်မာပြည်ခရီးစဉ်အတွင်းနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်Mr. Peter Marura ဟာအပြည်ပြည်ဆိုင်ရာကြေညာရေးကော်မတီရဲ့ဥက္ကဋ္ဌအဖြစ်2012ခုနှစ်မှာခန့်အပ်ခံရတာဖြစ်ပြီးသူ့ရဲ့ဥဆောင်မှုအောက်ကနိုင်ငံပေါင်း80ကျော်မှာ ICRC ရဲ့လူသားချင်းစာနာမှုလုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။ Mr. Peter Marura ဟာ2013ခုနှစ်ဇန်နဝါရီလနဲ့2019ခုနှစ်မေလတွေမှာမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးအခုအချိန်ဟာတာတရအချိန်မြောက်ခရီးစဉ်ဖြစ်ပါတယ်ခင်ဗျာ။